နောက်ဆုံးသောအချိန်မှာဖြစ်ပျက်မဲ့အကြောင်းအရာများကိုယေရှုဖျားရှင်ဆက်လက်၍မိန့်ကြားတော်မူပါသည်။ယုံကြည်သူတို့နှင့်တပည့်တော်တို့သည်ညင်ပန်းနှိပ်စက်ခံကြရမည်။ညင်ပန်းနှိပ်စက်ကြမဲ့သူတို့ကတော့ထိုအခေတ်အခါကရှိခဲ့တဲ့ဘာသာရေးကောင်းဆောင်များနဲ့မင်းအာဏာရှိတို့ဖြစ်ပါသည်။ညင်ပန်းနှိပ်စက်ခံရခြင်းအကြောင်းကတော့ယုံကြည်သူများနဲ့တပည့်တော်တို့မှာယေရှုခရစ်တော်ရဲ့နောက်လိုက်များဖြစ်ကြခြင်းအတွက်ကြောင့်ညင်ပန်းနှိပ်စက်ခံရတာဖြစ်တယ်။လူတို့သည်ငါ၏နာမကြောင့်သင်တို့ကိုဖန်ဆီးညှင်းဆဲကြလိမ့်မည်။ယေရှုဖျားရှင်၏နာမကြောင့်ဖန်ဆီးညှင်းဆဲခံကြရမယ်။ဒါမှမဟုတ်ယေရှုဖျားရှင်ရဲ့နာမတော်အတွက်ဖန်ဆီးညှင်းဆဲခံကြရတာဖြစ်ပါတယ်။ကိုတော်ရှင်ရဲ့နာမတော်အတွက်ဖန်ဆီးညှင်းဆဲခံရတာကိုတော်ရှင်ရဲ့နာမတော်အတွက်အသက်ဆွန့်ကြရတာမြင်မြတ်ပါတယ်။ထို့သောဖန်စီညှင်းဆဲခံရခြင်းအတွက်အကျိုးရလက်ရှိတယ်ရလက်ကောင်းဖြစ်ပါတယ်တရားစရက်များအကျဉ်ထောင်များတွင်အနှံကြ၍ဘယင်များမြို့ဝင်များရှေ့မှောက်သို့ခေါ်ဆောင်ခြင်းခံကြရလိမ့်မည်ဤသည်ကသင်တို့တတ်သေးခံရန်အချိန်အခါကောင်းဖြစ်လိမ့်မည်လို့ယေရှုဖျားရှင်မိန့်တော်မူတယ်ဒါဟာအကျိုးရလက်ကောင်းဖြစ်ပါတယ်ထို့ကဲ့သို့သောညှင်းပန်နှိပ်စက်မှုကိုခံထမ်းနိုင်ရမည်ဒီအခါရရှိမဲ့စုကျေးဇူးတော်လည်းရှိတယ်။တည်ကြည်ခိုင်မာခြင်းအပြင်သင်တို့သည်သင်တို့၏အသက်ကိုပိုင်ဆိုင်ကြလိမ့်မည်လို့ကိုတော်ရှင်ဂတိထားတော်မူတယ်။သင်တို့အလုံးကိုဖျားသခင်ကောင်းချီးပေးပါစေ။